တင်ပါ English American Saigan Da မှာမြန်မာသတင်းလောကမှာသုံးနှုန်းတွေရဲ့ idiom အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
paint the town red
ဖြစ်ပါတယ်စာလုံးပေါင်းက paint paint ကဆေးသုတ်တာ the the town town the town ကအမျိုးဖြစ်ပြီး red red ကအနီရောင်ဆိုတော့စကားစုခုငယ်တဲ့ရိုက်ဒီပဲကမြို့ကိုအနီရောင်သုတ်တာဖြစ်ပါတယ်ဒီတုံးဆင်းသက်လာတဲ့နောက်ခံသမိုင်းအမျိုးမျိုးရှိပေမဲ့တခုကတော့1884ခုနှစ်မှာဒီအတုံးကိုပထမဦးဆုံးသုံးခဲ့စဉ်ကထိုစဉ်အမေရိကန်လွတ်လပ်ရေးနေ့ကိုဆင်နွှဲရမှာနယူးယောက်မြို့မှာမီးရှူးမီးပန်းတွေပစ်ပေါက်ပြီးတမျိုးလုံးမီးအောင်အနီလွှမ်းစေခဲ့တဲ့ဖြစ်ရပ်ကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့်ဒီအတုံးရဲ့အေဒီယမ်အတိပဲကဂုံကြီးပွဲရာဝင်းတာစရာအထိတ်မှတ်တခုခုအတွက်တောက်ကြစားကြပျော်ကြပါကြတာကိုဆလိုတာဖြစ်ပါတယ်။ဒီအုံကိုဝါရှင်တန်ရဲ့ Capitals ရေကဲဟော်ကီအသင်းက NHL လို့အတူကခေါ်တဲ့ရေကဲဟော်ကီအသင်းအဖွဲ့ချုပ်ရဲ့ Stanley Cup Playoff Final ဘွဲကိုတက်ရမှာဖြစ်တဲ့အတွက်ကြောင့်မြို့တော်အနေနဲ့ဒေသခံအသင်းရဲ့ Final တက်မဲ့ပြိုင်ပွဲကိုနှစ်ပေါင်းများစွာအတွင်းကြည့်ရှုကြရမှာဖြစ်တဲ့အတွက်ကြောင့်လည်းပျော်မဆုံးမော်မဆုံးဖြစ်ကြပြီးအနိုင်သာရခဲ့ရင်တော့ Capitals အသင်းရဲ့ပရိသတ်တွေဟာတောက်ကြစားကြပျော်ကြပါကြနဲ့အောင်ပွဲခံကြဖို့အစဉ်သင့်ရှိနေတယ်ဆိုပြီး Washington Post သတင်းစာကြီးက Capital fans are ready to paint the town red ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John's friends painted the town red to celebrate his promotion
John ရဲ့တက်တာကိုသူ့တငယ်ချင်းတွေကဝင်းတာတဲ့ထိတ်မှတ်ဖြစ်တောက်ကြစားကြနဲ့တပြောတပါဆင်နွှဲကြကြတယ်လို့ဒီပေးရပါတယ်ဥမာဦးနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ John's friends painted the town red to celebrate his promotion
ကိုဆလဲတင်ပြပေးမှာကတော့
Bumpy Road
ဖြစ်ပါတယ်စာလုံးပေါင်းက BUMPY Bumpy ကကြိုက်တွေရှိနေလို့ကဲတွေခံနေလို့မညီမညာဖြစ်နေတာကြမ်းတမ်းတာကိုဆိုလိုပြီးROAD road ကလမ်းဖြစ်တဲ့အတွက်ကြောင့်စကစုခွင့်ရဲ့တိုက်ရိုက်ဒီဘဲကတော့လမ်းကျန်းဖြစ်ပါလေ idiom ဆိုရဲ the white ဒီဘဲကတော့တခုခုလှုပ်ဆောင်ရမှာမဖြောင့်ဖြူးတာပြဿနာတွေအခက်အခဲတွေကြုံတွေ့စရာရှိနိုင်တာကိုဆိုလိုတာဖြစ်ပါလေကျမတို့မြန်မာမှာစုညောင်းခလုတ်လမ်းဆိုတဲ့အသုံးနဲ့ဆင်တူတယ်လို့ဆိုရမှာပါ Bumpy road အစား RIDE right ဆိုပြီးတော့ Bumpy right လို့လည်းသုံးလို့ရပါလေဒီအတုံးကိုဇွန်လလ10ရက်နေ့စင်ကာပူမှာတွေ့ဖို့စီစဉ်ထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကြားထိပ်သီးဆွေးနွေးပွဲကိုအမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်ဒစ်ကပြဿနာအခက်အခဲတွေနဲ့ရင်ဆိုင်ရပွဲရှိတယ်လို့ဟော့ဂင်းထုတ်ခဲ့တဲ့အတွက်ကြောင့် The Week သတင်းစာမှာ Mattis forecast a bumpy road for Trump's North Korea summit လို့ရေးသားခဲ့တာဖြစ်ပါတယ်ဒီအတုံးနဲ့ပတ်သက်လို့George Groupy တဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The government realized it would be a bumpy road to get the ethnic armed groups to sign a peace deal
ဒီနေ့ကိုင်တိုင်းရင်းသားတွေကိုငင်းချမ်းရေးသဘောတူစာချုပ်ချုပ်ဆိုဖို့လမ်းကြောင်းဟာပြဿနာတွေနဲ့ရင်ဆိုင်ရလိမ့်မယ်ဆိုတာကိုအစိုးရကသိရှိသဘောပေါက်လာတယ်လို့ဒီပဲရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The government realized it would be a bumpy road to get the ethnic armed groups to sign a peace deal.
ခုနောက်ဆုံးတင်ပြပေးမှာကတော့
freak out.
ဖြစ်ပါတယ်စာလုံးပေါင်းက freak freak နာနောင်ဖြစ်သုံးရင်ဖြစ်ရတဲ့ပတ်သက်ပြီးတော့ရှာရှာပါပါကြံကြံဖန်ဖန်ဖြစ်တတ်တာလူတရိစံအဆရှိတဲ့တက်ရှိနေပတ်သက်ရင်တော့တမ်းမမဟုတ်ပဲထူးခြားတာကိုဆိုလိုတာဖြစ်ပါတယ် freak out ဆိုတဲ့ဝဟယနဲ့တွဲပြီးကရိယာ verb အဖြစ်အသုံးပြုရမှာတော့ယုတ်တည်းဒေါသထွက်တာစိတ်ကိုယုတ်တည်းမထိမ့်ချုပ်နိုင်ပဲဖြစ်တာအလန့်တကြားကြောက်ရွံ့တာတိတ်ဆိတ်လို့ရှားတာကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးကိုသမ္မတ Trump ကသမ္မတနဲ့အလူမီနီယံတင်သွင်းကုန်တွေအပေါ်ဥရောပနဲ့ကနေဒါအဆရှိတဲ့နိုင်ငံတွေအပေါ်ခွန်တိုးကောက်မယ်လို့ကြေညာခဲ့ရမှာကုန်သွယ်ရေးစစ်အသွင်ဖြစ်လာစရာရှိပေမဲ့လို့ New York အခြေစိုက် Wall Street Stock ဈေးကွက်ကြီးကတော့တိတ်ထိတ်လန့်တုန်လှုပ်တာမပြခဲ့ဘူးလို့ CNN သတင်းဌာနကဆိုပြီး Trade wars are scary. Why isn't Wall Street freaking out? လို့မေးခွန်းထုတ်ခဲ့တာဖြစ်ပါတယ်။ ီသုံးနဲ့ပတ်သက်လို့ George ကပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Tom's father freaked out when he learned his son crashed his car.
Tom ကသူ့အဖေရဲ့ကားကိုတိုက်ပြစ်လိုက်တယ်ဆိုတာသူ့အဖေသိတဲ့အခါမှာအကြီးအကျယ်ဒေါသပုံထတော့တယ်လို့ဒိဗေရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
Tom's father freaked out when he learned his son crashed his car. Paint the town red. Bumpy road. Freak out.
Now,